FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစင်းမြင့်အရာရှိအဟောင်းဟာအမေရိကန်ပြည်ထောင်စုမှသူ့ပေါ်တင်ထားတဲ့လင်လယ်မှုဘောလုံးအဖွဲ့ချုပ်အတွင်းအကျင့်ပြတ်ချဆမှုတွေကိုလျှို့ဝှက်စွာပူးပေါင်းကြံစည်ခဲ့မှုစတဲ့ဆွဲချက်တွေမှာအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ FIFA ဒုတိယဥက္ကဋ္ဌ Alfredo Harwood တင်းလာနေကအဲ့ဒီလိုဝန်ခံလိုက်တာဟာအမေရိကန်ပြည်ထောင်စုကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုမှာသတင်းပါနှစ်ပတ်အတွင်းဝန်ခံလိုက်တဲ့ Honduras နိုင်ငံသားဒုတိယပုဂ္ဂိုလ်ဖြစ်ပါတယ်။မလာ28ရက်နေ့တုန်းကလည်း Honduras သမ္မတဟောင်း Rafael Caihas ကလည်းနယူးယောက်မြို့မှာအပြစ်ရှိကြောင်းအလားတူဝန်ခံလိုက်တဲ့အတွက်အခုနှစ်နောက်ပိုင်းပြစ်ဒဏ်စီရင်တဲ့အခါထောင်ဒဏ်အနည်း20ကျခံရမယ့်အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဂျင်တီးနားနိုင်ငံတွေမှာဈေးကွက်မြင့်တင်ရေးနဲ့ဆိုင်တဲ့အခွင့်အရေးတွေကိုအမေရိကန်ဒေါ်လာသိန်းနဲ့ချပြီးလက်ယူပြီးရောင်းချခဲ့တဲ့အဖွဲ့ထဲမှာပါဝင်ကြောင်း Alfredo Harwood ကအမေရိကန်ခရိုင်တရားရုံးတရားသူကြီး Raymond Diary ထံမှာတင်းလာနေကဝန်ခံပြောကြားခဲ့တာပါ။သူရရရှိတဲ့ဒေါ်လာ6,500ကိုလည်းမြူတော့ဘူးလို့သူကပြောပါတယ်။ Honduras သမ္မတဟောင်းလိုပဲ Alfredo Harwood နဲ့အနေနဲ့လည်းလာမယ့်အောက်တိုဘာလမှာစီရင်ချက်ချခံမှာဖြစ်ပြီးထောင်ဒဏ်အနည်း20ကျခံရနိုင်ပါတယ်။